Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာ10ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိထုတ်လွှင့်နေပါတယ်ဖလိုက်ဒိုမီတာ3251တို့ပြင်လိုက်လက်မီတာ190 kHz 1509တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်ဟုတ်ကဲ့ကျွန်မခင်လေးပါခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်အစ္စရေးနိုင်ငံထဲမှာစနေနေ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟမတ်စစ်သွေးကြောအဖွဲ့တွေကိုအစ္စရေးစစ်တပ်တွေကအပြင်းထန်လိုက်လံချေမှုန်းနေတဲ့နောက်ဆုံးအခြေအနေထိုင်းနိုင်ငံကုန်တိုက်တစ်ခုထဲမှာတနက်ပစ်ခတ်မှုအတွင်းသေဆုံးသွားသူတွေအတွက်ထိုင်းအစိုးရကနေရော်ကျိငွေဘတ်6တန်းကျော်ပေးမဲ့တဲ့တင်တခါအာဖဂန်နစ္စတန်နိုင်ငံမှာစနေနေ့ကငလျင်လှုပ်ခတ်မှုကြောင့်သေဆုံးတဲ့သူဥယေဟာ800အထိရှိသွားပြီဆိုတဲ့တဲ့တင်စာရာတွေကိုမက်ခင်လေးနဲ့အတူပြောပြမှာပါကျွန်မအင်ဂျင်နိုင်ပါရှင
်ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုပြီးမှာတော့ဆက်လက်နားဆင်ရမှာတခုကတော့ထိုင်းမှာတနက်ပစ်ခတ်မှုဖြစ်ပွားပြီးတော့တေဆုံးခဲ့တဲ့မမိုးမြင့်ရဲ့ဇာပနောက်ကိုမြန်မာလူထုမယာနဲ့ချီတက်ရောက်ခဲ့တဲ့အကြောင်းမှာအပြည့်အစုံကိုသတင်းတွေပြီးမှကြားရပါမယ်။ဒါရီပြီးမှတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာနဲ့မြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကျွန်မနဲ့အတူမတ်အင်ဂျင်နိုင်ကပြောပြပေးပါအောင်ရှင်။
အစ္စရေးနိုင်ငံထဲမှာဟာမတ်စစ်သွေးကြောအုပ်စုကမမျှော်လင့်မဲ့ရုတ်တရက်တိုက်ခိုက်ခဲ့ပြီးတရက်အကြာဒီကနေ့တနင်္ဂနွေနေ့မှာတော့လက်ကျန်ဟာမတ်အဖွဲ့ဝင်တွေကိုလိုက်လံနှိမ်နင်းနေကြောင်းအစ္စရေးစစ်တပ်ကပြောပါရယ်ဒီစစ်စီရေးအတွင်းမှာဟာမတ်စစ်သွေးကြောအဖွဲ့ဝင်ပေါင်းရာနဲ့ချီတေဆုံးဖမ်းဆီးနိုင်ခဲ့တယ်လို့လည်းအစ္စရေးစစ်ဖက်အရာရှိတအူးကဒီကနေ့ပြောပါရယ်ဂါဇာကမ်းမြောင်အခြေဆိုင်ပါလက်စတိုင်းစစ်သွေးကြောအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့စနေနေ့ကအစ္စရေးတပ်တွေရှိနေတဲ့နေရာအများပြားကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲမှာအစ္စရေးတောင်ပိုင်းစီးပွားရေးအချက်အချာမျိုးဖြစ်တဲ့ဆက်ဒရော့ကိုလည်းဟာမတ်စ်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စနေနေ့ကဝင်ရောက်တိုက်ခိုက်မှုအတွင်းဟာမတ်စ်တပ်ဖွဲ့ဝင်ပေါင်း1000လောက်ရှိကြောင်းအစ္စရေးစစ်တပ်ပြောခွင့်ရက CNN ကိုပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲပြန်ပေးဆွဲခံရတဲ့အစ္စရေးနိုင်ငံသားတွေရဲ့ဘေးကင်းရေးနဲ့တည်ငြိမ်ရေးတည်ရှိနေတဲ့နေရာတွေကိုရှာဖွေဖို့အီဂျစ်ကိုအကူအညီတောင်းထားကြောင်း Wall Street သတင်းစာကြားမှာဖော်ပြထားပါတယ်။အစ္စရေးစစ်သားတွေနဲ့အရက်သားတွေကိုစနေနေ့ကတိုက်ခိုက်မှုအတွင်းပြန်ပေးဆွဲခေါ်ဆောင်သွားကြောင်းဟာမတ်စ်ရောအစ္စရေးစစ်တပ်ကပါပြောကြားခဲ့ပေမဲ့အရေးအတွက်ကိုတော့အတိအကျမသိရသေးပါဘူးအစ္စရေးကဂါဇာကမ်းမြောင်ဒေသကိုလက်တုံ့ပြန်တဲ့အနေနဲ့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေကိုတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ်ရှင
်အစ္စရေးမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးယူကရိန်းဘက်ကအထူးသတိထားနေကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကစနေနေ့ကပြောခဲ့တဲ့သူ့ရဲ့နေ့စဉ်မိန့်ခွန်းမှာပြောသွားပါတယ်ယူကရိန်းရဲ့ရည်တည်ချက်ဟာရှင်းလင်းပြတ်သားကြောင်းနဲ့ကမ္ဘာပေါ်ရှိဘယ်နေရာမှမဆိုထိတ်လန့်မှုနဲ့တည်ခြင်းတရားကိုဖန်တီးယူဆောင်လာသူဘယ်သူမှဆိုသူတို့ရဲ့လုပ်ရက်ကိုတာဝန်ခံရမယ်လို့လည်းသူရဲ့မိန့်ခွန်းမှာထည့်သွင်းပြောသွားပါသေးတယ်။ဒီတော့တင်မှာပဲယူကရိန်းနိုင်ငံခါဆွန်ဒေသမှာရုရှားရဲ့တိုက်ခိုက်မှုတစ်ခုကြောင့်အသက်28နှစ်အရွယ်အမျိုးသမီးတဦးနဲ့သူ့ရဲ့ကလေးငယ်တဦးတို့ဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကစနေနေ့ကပြောပါရတယ်။ယူကရိန်းနိုင်ငံဟယ်ရိုဇာဒေသမှာလည်းကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးရေးမှုတွေဟာအခုသတင်းပတ်အတွင်းမှာရုရှားဘက်ကဒုံးကျည်နဲ့ပစ်ခတ်ခဲ့တဲ့အတွက်လူ52ဦးသေဆုံးခဲ့မှုကိုစုံစမ်းစစ်ဆေးနေကြပါတယ်။စုံစမ်းရေးမှုအဖွဲ့ခေါင်းဆောင်ကတော့ဒီတိုက်ခိုက်မှုဟာလူစီကားတဲ့ကျေးရွာကလက်ဖက်ဆိုင်နဲ့စတိုးဆိုင်တွေမှာတွာလာနေတဲ့အရက်သားတွေကိုပစ်မှတ်ထားတာထင်ရှားကြောင်းဒေသခံတွေအသက်ရှင်ကျန်သူတွေရဲ့ကနဦးပြောဆိုချက်တွေအရအသက်ခံရသူအလုံးနီးပါးဟာအရက်သားတွေဖြစ်တယ်ဆိုတာထင်ရှားကြောင်းပြောပါတယ်။သေဆုံးသူတွေထဲမှာကျေးရွာခေါင်းဆောင်လည်းပါဝင်ပါတယ်။ရုရှားဘက်ကလည်းစိုက်လူအခြေစိုက်တိုက်ချင်းပစ်ဒုံးကျည်စနစ်တွေဟာတိုက်ခိုက်ဖို့အတွက်အဆင်သင့်ဖြစ်လို့နေပါဖြစ်နေပြီလို့ကာကွယ်ရေးဝန်ကြီးစာဂေးရှိုက်ကူကရုရှားရဲ့အဆင်မြင့်လက်နက်တွေထဲကတစ်ခုဖြစ်တဲ့စာမတ်ဒုံးကျည်များထုတ်လုပ်ခြင်းကိုစစ်ဆေးပြီးတဲ့နောက်စနေနေ့ကပဲပြောကြားခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တေဆုံးသူဥယေဟာ800ကျော်ရှိသွားပြီလို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ Richter scale 6.3 ရှိတဲ့ငလျင်ကြောင့်လူပေါင်း1000ကျော်ဒဏ်ရာရခဲ့တယ်လို့လည်းဟာရက်ပြည်နယ် တဘာဝဘေးအန္တရာယ်ဌာနကိုကူကပြီးအာဖဂန်ရုံမြင့်တန်ကြားကဒီကနေ့တနင်္ဂနွေနေ့မှာဖော်ပြပါရယ်အီရန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အနောက်ပိုင်းပြည်နယ်ဟာရက်မှာစနေနေ့မနေ့17နှစ်လောက်ကငလျင်လှုပ်ခတ်ခဲ့တာပါအနည်းဆုံး9နှစ်အတွင်းမှာအင်အားပြင်းနောက်ဆက်တွဲငလျင်8ကြိမ်ထက်မနည်းလှုပ်ခတ်ခဲ့ပြီးခရိုင်3ခုမှာရှိတဲ့ကျေးရွာတွေကထိခိုက်ခဲ့ကြောင်း UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံကပြောပါတယ်တရားရသူအများအပြားဟာအခြေအနေကတော့စိုးရိမ်ပွဲရာရှိနေပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထိုးလင်းပြီးနေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကကုန်တိုင်းတစ်ခုမှာပြီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းတေဆုံးခဲ့သူတွေအတွက်နစ်နာကြေးအဖြစ်တအုပ်ကိုဘတ်ငွေ6.2တန်းပေးသွားမယ်လို့ထိုင်းအစိုးရကပြောပါတယ်။ Siam Paragon ကုန်တိုင်းမှာအောက်တိုဘာလ3ရက်နေ့ကစိတ်ဝေဒနာခံစားနေရတဲ့လူငယ်တအူးတနက်နေ့ပြစ်ခတ်မှုကြောင့်မြမမျိုးသမီးတအူးနဲ့တရုတ်ခီးသွားအမျိုးသမီးတအူးတေဆုံးခဲ့တာနဲ့ပတ်သက်လို့မိသားစုတွေကထိုင်းဆိုးရနဲ့ကုန်တိုင်းလုပ်ငန်းရှင်တွေပူးပေါင်းပြီးရော်ကြေးပေးသွားမယ်ပမာဏကိုခီးသွားနဲ့အားကစားဝင်ကြီးဆူဒါဝန်ဝက်ဆိုပကစ်ကိုစွန်ကအခုလိုထိုင်းဘာသာနဲ့သတင်းတောက်တွေကိုပြောပါတယ
်ဆရာဘီဝတ်နဟာช่วยสำหรับผู้เสียชีวิต2รายรายละ5ล้านค่ะ
အခုပေးမဲ့နိနာကြီးကတော့တည်ဆုံးသူအတွက်အစိုးရစီကနေဘတ်ငွေဒီနှစ်သိန်းနဲ့ Paragon ကုန်တိုက်ကနေနိနာကြီးဘတ်5သန်းစုစုပေါင်းတအူးကို6သန်းနဲ့နှစ်သိန်းဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်ဒံယာရသူတဦးချင်းကိုလည်းပရဂွန်ကုန်တိုက်ကနေထိုင်းဘတ်ငွေ3သိန်းပေးมาဖြစ်ပြီးအစိုးရဘက်က5,000စုစုပေါင်း3သိန်းခွဲစီပေးသွားမယ်လို့ထိုင်းခီးသွားဝင်ကြီးကပြောပါတယ်အခုလိုပရဂွန်ကုန်တိုက်မှာပြစ်ခတ်မှုကြောင့်ထိုင်းနိုင်ငံကိုလာရောက်မဲ့ကဘာလက်ခီးသွားတွေအနေနဲ့စိုးရိမ်မှုတွေဖြစ်လာနိုင်ပေမဲ့ထိုင်းခီးသွားလုပ်ငန်းကိုတော့ထိခိုက်မှာမဟုတ်ကြောင်းနဲ့2023ခုနှစ်မှာနိုင်ငံတကာခီးသွားဥယျာဉ်စုစုပေါင်း25တန်းကျော်လာရောက်မယ်လို့လည်းထိုင်းအစိုးရကခန့်မှန်းထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်ရိုးတရုတ်ကျေးရွာမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မနက်7နာရီလောက်ကစစ်ကြံဘုံဒီတလုံးပောက်ကွဲခဲ့တဲ့အတွက်ကလေးငယ်တအူးတေဆုံးက2ဦးဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုကြောင့်17နှစ်အရွယ်ကလေးငယ်တအူးတေဆုံးပြီးတော့10နှစ်အရွယ်ကလေးငယ်2ဦးဒဏ်ရာရခဲ့တာပါ။ကလေးတွေဟာစစ်ဘေးဒုက္ခသည်စခန်းအနီးအနားကရလာတဲ့စစ်လက်ကျန်ဘုံဒီတလုံးကိုဂဲနဲ့ထုလိုက်တဲ့အတွက်ကြောင့်အခုလိုပောက်ကွဲရတာဖြစ်တယ်လို့အဲ့ဒီဒုက္ခသည်စခန်းကတာဝန်ရှိသူတအူးကအခုလိုပဲပြောပါတယ်။
အဲ့ဒီမှာတော့ကျွန်တော်ပြလေးလာတရားတော့ကဒီမှာဒံအားလေးကောင်းလေးလေသဲရှင်လေးကောင်းလေးပြောပြချေရအဲ့ဒီဘုံကြီးလည်းဘုံကြီးတလုံးကိုရရတယ်သူတို့အမိနာကမိုက်ပုံကရပုံကြားတယ်လေဒီမှာပြတော်လေးကောင်းလေးကအဲ့ဒါကိုခင်းနေထူးတယ်အဲ့ဒီခင်းနေထူးတော့အဲ့ဒီကောင်းလေးကတောက်ပြပြောတယ်မထူးပါနဲ့ကိုရဲပြောတယ်အဲ့မလာမဲ့ဟိုကောင်ကလေးကထူးတော့ပေါ့ပေါက်ကွေးတော့တယ်လေအေးကျွန်တော်တင်ကကလေးသူ့ရောက်တော့ဒံအားကြီးလေတယောက်ကဆုံးသွားတယ်
ဒံယာရသွားတဲ့ကလေးငယ်နှစ်ဦးကိုတော့ဆေးရုံကိုပို့ထားရပြီးမစိုးရင်ရဘူးလို့လည်းသူကဆက်ပြောပါရတယ်။အဲ့ဒီရိုးတရုတ်စစ်ဘေးဒုက္ခသည်စခန်းမှာကြောက်တော်မျိုးနယ်နဲ့ပလောဝမျိုးနယ်တွေကနေရက်မပြောင်းရသေးတဲ့စစ်ဘေးဒုက္ခသည်200ကျော်လောက်ထိနေထိုင်နေတာပါ။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့အေးအေးကြအပြစ်အပြစ်အရက်ထားပြီးမဲ့စစ်ကြံလက်နက်တွေမရှင်းရသေးတာ။ရွာနီးနားမှာနှစ်ဖက်အပြန်အလှန်တက်ဆွဲထားပြီးမြေမြုံမိုင်းအန္တရာယ်တွေကြောင့်စစ်ဘေးဒုက္ခသည်တွေနေရက်ပြောင်းဖို့ခက်ခဲနေတာတွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တဦးက VOE ကိုပြောပါတယ်ရှင်။
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ရေကြီးမှုကြောင့်အနည်းဆုံးလူ89ဦးထက်မနည်းသေဆုံးခဲ့ကြောင်းအာဏာပိုင်တွေကတနင်္ဂနွေနေ့မှာပြောပါရယ်ဒီရေကြီးမှုကြောင့်လမ်းတွေတံတားတွေတော်များများပျက်စီးသွားခဲ့ကြောင်းလည်းအာဏာပိုင်တွေကပြောပါရယ်ဒီကပအပူချိန်မြင့်တက်လာပြီးတော့ရေခဲတွေအေးပြောရာသီဥတုဖောက်ပြန်တဲ့အတွက်ဟိမဝန္တာတောင်တန်းတလျှောက်ဘေးအန္တရာယ်ဘေးအန္တရာယ်တွေတိုးလာနေတယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးထားပါဗျ။အိမ်နီးချင်းအနောက်ဘန်ကောက်ပြည်နယ်မှာနောက်ထပ် ရေကြီးမှုကြောင့်နောက်ထပ်ရုပ်အလောင်း48လောင်းကိုဆယ်ယူရရှိထားတယ်လို့လဲခရိုင်ရဲတပ်ဖွဲ့က AFP ကိုပြောပါတယ်လူပေါင်း100ကျော်ပျောက်ဆုံးနေတယ်လို့လဲအိန္ဒိယအစိုးရဘက်ကတရားဝင်ထုတ်ပြန်ထားပါတယ်ရှင
်တနင်္ဂနွေနေ့ညထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဲ့အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို bamis.voenews.com အင်တာနက်စာမျက်နှာမှာလည်းကျမတို့ထုတ်လွှင့်နေတဲ့အချိန်နဲ့တကိုင်းနဲ့တည်းမှာဖန်ယူနာဆင်နိုင်ပါတယ်ဒါအပြင်အဲ့ဒီမှာသတင်းတွေစောင့်မတွေတွေးဆမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုအချိန်မီဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းပေးပို့ချက်အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ပထမဆုံးမှာတော့ထိုင်းနိုင်ငံမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားတဲ့မမိုးမြင့်ရဲ့ဇာပနအခမ်းအနားနဲ့ပတ်သက်တဲ့သတင်းပေးပို့ချက်နဲ့စတင်ချင်ပါတယ်ဘန်ကောက်မြို့ CN Paragon ကုန်တိုက်ကြီးမှာပြစ်ခတ်မှုကြောင့်တည်ဆုံခဲ့ရတဲ့မြန်မာရွှေ့ပြောင်းအလို့သမားမမိုးမြင့်ရဲ့ဇာပနအခမ်းအနားကိုဘန်ကောက်မြို့ Paragon မြို့နယ် Nonthaburi ကဖတ်စုမနီချက်ဖုံးတော်ကြီးကျောင်းမှာတင်းငွေနေကပြုလုပ်ခဲ့ပါတယ်။ဇာပနောက်ကိုတွားရောက်တင်းယူခဲ့တဲ့မဲ့ညူညူလင်းကဒီတင်းအပြည့်စုံကိုတင်ပြပေးထားပါမယ်ရှင
်။အော်တိုဘားလ3ရက်နေ့ကဘန်ကောက်မြို့လေ CN Paragon ကုန်တိုက်ကြီးထဲမှာအသက်14နှစ်အရွယ်ထိုင်းလူငယ်လေးရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့မြမအလုသမာမန်မိုးမြင့်ရဲ့ဇာပနာကိုဒီနေ့အောက်တိုဘာလ10ရက်တနင်္ဂနွေနေ့မနေ့10နာရီကစပြီးဘန်ကောက်မြို့ကဖဆုမနီချက်ဖုံးတော်ကြီးကျောင်းမှာပြုလုပ်ခဲ့ပါတယ်။အဖြစ်ဆိုးနဲ့မမျှော်လင့်ပဲကြုံခဲ့ရတဲ့မန်မိုးမြင့်ရဲ့ဇာပနာကိုမြမနိုင်ငံကနေမိခင်ဖြစ်သူကိုရိုင်းတက်ရောက်လာခဲ့တာပါ။ထိုင်းအစိုးရရဲ့တာဝန်ရှိသူအနေနဲ့ကတော့ထိုင်းနိုင်ငံတရားရေးဝင်ကြီးထဝီဆော့ဆွန်တက်ရောက်ခဲ့ပြီးမြန်မာအလုသမားတွေဟာထိုင်းနိုင်ငံအတွက်အရေးကြီးတဲ့သူတွေဖြစ်တဲ့အကြောင်း VOA ကိုအခုလိုပြောပြပါတယ
်။လက်ငံခမ်းချတ်ကေของชาเมียนมาปัจจุบันเนี่ยนะครับรัฐบาล
တော်လိုင်းထိုင်းဆိုရဟာမြန်မာအလုသမားတွေကိုထိုင်းအလုသမားတွေလိုပဲခန်းစားခွင့်ရအောင်လှုပ်ဆောင်ပေးပါတယ်။အလုသမားမှပုံတင်အတွက်ကျွန်တော်တို့ရက်လွန်သွားတာတောင်ထပ်ပြီးတိုးပေးထားတာပါ။ဒါကဘာကြောင့်လဲဆိုတော့မြန်မာအလုပ်သမားတွေဟာထိုင်းနိုင်ငံအတွက်သိတ်ကိုအရေးကြီးလို့ပါသူတို့ဟာစွမ်းအားကြီးမာတဲ့လုပ်ငန်းဝန်ဆောင်သူတွေပါသူတို့ဟာကျွန်တော်တို့တိုင်းပြည်အတွက်သိတ်ကိုအရေးပါပါတယ်သူတို့တွေရာဇဝတ်မှုတစ်ခုခုရဲ့တားကောင်ဖြစ်ခဲ့ရင်ကျွန်တော်တို့ကတော့ထိုင်းနိုင်ငံသားတွေလိုပဲခံစားခွင့်နစ်နာကြေးပြုစုကူတာမှုစတာတွေကိုတန်းတူပေးနေပါတယ်လို့တရားရေးဝန်ကြီးရဲမှူးကြီးထောက်ဝက်ဆော့ဆောင်ကပြောဆိုသွားတာပါ
မာทําหลักฐานในเรื่องแรงงานเราก็ได้ขยายไปให้ซึ่งทราบว่ามีประมาณสักล้านคนบันมิเลียนโอเค
မမိုးမြင့်ရဲ့ဇာပနာကိုထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးချစ်စွေလည်းတက်ရောက်ခဲ့ပါတယ
်ယခုလိုဖြစ်စဉ်ကတော့ဒါဗုဒ္ဓဘာသာဝင်တွေဖြစ်တဲ့အတွက်ကြောင့်မမျှော်လင့်ပဲဖြစ်တဲ့ဖြစ်စဉ်တစ်ခုဖြစ်တာပေါ့မိသားစုနဲ့ထပ်တူးပဲထိုင်းနိုင်ငံမှာရောက်တဲ့မြန်မာနိုင်ငံသားတွေရောမြန်မာနိုင်ငံမှာရှိတဲ့အစိုးရအဖွဲ့အစည်းနဲ့မြန်မာနိုင်ငံသားတွေအားလုံးဟာထပ်တူပဲစိတ်မကောင်းဖြစ်ကြရတာပေါ့အဲဒီလိုဖြစ်တဲ့အချိန်မှာထိုင်းနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ကြီးအပါဝင်နဲ့တာဝန်ရှိတဲ့သူတွေအားလုံးဟာဝိုင်းဝန်းပြီးတော့ကူညီဆောင်ရွက်ပေးတဲ့အတွက်ကြောင့်လည်းဒီလိုကွယ်လွန်သွားတဲ့သူအတွက်စီစီကားကားလေးနဲ့ဆောင်ရွက်ပေးနိုင်တာဖြစ်ပါတယ်နော်ဒါကြောင့်မလို့ဒီကိုရီးယားသူများနိုင်ငံမှာလာပြီးတော့ကျွန်တော်တို့လည်းတာဝန်တန်းဆောင်နေနေကြထိုင်ကြတယ်အလုပ်လုပ်ကြနေဆိုတာကအဲဤသည့်ဤအတွက်မဆိုကိုယ့်ရဲ့အတမွေဝန်ကြောင့်လုပ်ငန်းတစ်ခုအနေနဲ့လာရောက်လုပ်ကြနေဖြစ်တော့အဲသက်ဆိုင်ရာနိုင်ငံရဲ့စီမင်းဥပဒေအတွင်းမှာပဲနေထိုင်တတ်ဖို့နောက်မိမိနိုင်ငံရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းပြီးတော့နေထိုင်ကြဖို့ပေါ့နော်နောက်အခက်အခဲရှိလို့ရှိရင်လည်းမြန်မာတန်ရုံးကိုဆက်သွယ်ပြီးတော့မှဆောင်ရွက်နိုင်ပါလေဆိုတော့ပြောချင်ပါလေတချို့ကလည်းဒီမြန်မာတန်ရုံးကိုကြောက်ကြတယ်ပေါ့တချို့ကြတော့လည်းအပြစ်မြင်ကြတယ်ပေါ့အဲ့လိုမဟုတ်ပါဘူးကျွန်တော်တို့ကတော့ကျွန်တော်တို့တန်းနိုင်သလောက်ကြိုးပမ်းပြီးဆောင်ရွက်နေတာဖြစ်ပါတယ်ဒီထိုင်းနိုင်ငံမှာဒီမြန်မာနိုင်ငံသားက၄သန်းဝင်းကျင်လောက်ရှိတဲ့အတွက်ကြောင့်ဒီ၄သန်းလောက်ရှိတဲ့သူတွေကိုကျွန်တော်တို့ယုံတယုံနဲ့နော်အချို့လိုက်တဲ့ဘူးဘူးဆိုတော့ကျွန်တော်တို့ကတိမာဖြစ်တာပါဒါကြောင့်မလို့မိတိကိစ္စရမဆိုအဲ့ဒီရင်လဲအကူအညီလိုရင်လဲကျွန်တော်တို့တန်ယုံကအမြဲတမ်းအဲအကူအညီစောင့်ရှောက်ဖို့အသင့်ဆိုတာကိုပြောချင်ပါတယ
်။မမိုးမြင့်ဟာပအိုလူမျိုးလဲဖြစ်တာကြောင့်ဘန်ကောက်မြို့ဝင်းကျင်မှာနေထိုင်ကြတဲ့ပအိုလူမျိုးတွေလဲယာနဲ့ချီပြီးဇာပနာကိုတက်ရောက်လာကြတာပါ
။ဒီဆုံးသူရဲ့အဲစေမျိုးမိမပါဘောနော်။ဇာညစ်သူရဲ့ စေမျိုးမိဘတွေကျွန်တော်တယောက်အနေနဲ့အထူးပဲအဲဝန်နေမိကြောင်းပြောရှင်ပါတယ်ဒီလိုအဖြစ်မျိုးနဲ့လဲအဲဘယ်မိသားစုနဲ့မှမတုံ့တွေ့စေရှင်ပါဘူးအခုဖြစ်တဲ့ကိစ္စအားလဲတကဘာလုံးကလဲအဲမဖြစ်စေချင်တဲ့ကိစ္စတွေပါပါကျွန်တော်တို့အနေနဲ့တော့ဖြစ်စေချင်တာလဲမဟုတ်ပါဘူးဖြစ်သွားပြီဆိုပြီးလဲကျွန်တော်တို့ကချမ်းပြည်ဖက်အဲဒီပို့ဖြစ်ပြင်မဲ့လဲဒီမမိုးမင်းကလဲတထုံဖက်ကကျွန်တော်တို့ပို့အမျိုးတွေပါပဲအဲ့ဒါကြောင့်ကျွန်တော်တို့ဒီနေ့လာရောက်အပီရှင်ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့မမိုးမင်းနဲ့တရွာတဲ့သားတွေပေါ့ရွာမှာအင်းနီနာချင်းတွေပေါ့သူကထနိုင်ကောင်ကိုဆယ်စုနှစ်တော့တက်လာတယ်သူကမင်းကလေးပေါ့နော်မင်းကလေးဒါမဲ့ယောက်ျားစိတ်နဲ့ဘော်ဒီအဲဘော်ဒီလေးတွေယောက်ျားလေးစတိုင်လေးနဲ့နေတက်တဲ့ဘုန်းငငယ်ရေသူကငငယ်လေးရေသူနေထိုင်ပုံနေရသတိတိုင်းပဲ
ရုတ်တရက်ကွင်းလွန်ခဲ့ရတဲ့မမိုးမြင့်အတွဲထိုင်းအစိုးရစီယံပါရာဂွန်ဂုံတိုင်းနဲ့အလုရှင်အပြင်ပြစ်ခတ်သူရဲ့မိဘတွေကပါနစ်နာကြီးတွေထောက်ပံ့ကြီးတွေကူညီငွေတွေပေးအပ်ခဲ့ကြပါတယ်။ဒါအပြင်ထိုင်းလူထုကလည်းမမိုးမြင့်နာရေးအတွဲစေတနာနဲ့လှူဒါန်းတာတွေဟာမကြုံဘူးလို့အောင်ဖြစ်ခဲ့တယ်လို့တာဝန်ခံတွေကပြောပါတယ်။မမိုးမြင့်အတွဲကူညီထောက်ပံ့နေတာတွေကိုတလွဲသုံးတာတွေဖြစ်သွားမလားလို့လူမှုကွန်ရက်မှာစိုးရိမ်မှုနဲ့ဖော်ပြတာတွေရှိပေမဲ့မိခင်ဖြစ်သူကိုပေးအပ်ဖို့တေးကြအောင်စီစဉ်ထားတဲ့အကြောင်းအမည်မဖော်လိုတဲ့ထိုင်းအစိုးရတာဝန်ခံတယောက်က VOA ကိုပြောဆိုခဲ့ပါတယ်ရှင်။ကျွန်မညညလွယ်မှာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာ
အင်္ဂါမျိုး CN Paragon ကုန်တိုက်ကြီးရဲ့မှာပြီးခဲ့တဲ့ရက်ကဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်သိဆုံးခဲ့ရတဲ့မမိုးမြင့်ဇာပနာကိုပို့အိုလူမျိုးတွေနဲ့မြန်မာလူမျိုးယာနဲ့ချီတက်ရောက်ခဲ့တဲ့တဲ့ရင်ကိုမဲ့ညူညူလင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းမှာအခြေစိုက်နေတဲ့တရုတ်စိုက်ဘာရာဇဝတ်ကိုင်းတွေကိုပြီးခဲ့တဲ့စက်တင်ဘာလကစပြီးတရုတ်ကဝင်ရောက်နှိမ်နင်းခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးချက်စင်တာဝါကိုမဲ့အင်ဂျင်နိုင်ကဒီတစ်ပတ်ကဇွန်ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်ဒီအကြောင်းအရာတွေကိုမဲ့အင်ဂျင်နိုင်ကဆက်လက်ပြီးတော့တင်ပြပေးသွားပါမယ်ရှင်
Thank you, Jason, for joining our program.
Thank you so much for having me on.
Yes. So, recently, police in China and Myanmar detained.
I'm thinking, yet the name that we do not. Shani and Yabang Ma, Cyber Yazwe Kainwego, Pyo Queen Gere Gaysama, Dio Bawi Betta de Kanganao, Jason Dawa, Balumi Madlation.
Yeah, so from May of this year, the Chinese government indicated in a very public way.
Nezet kyeo cyber yazwe mu rigo phyo khwin ye ma pawin bo. Di nit me la ga sa bi tiyok ga Myanmar sit kaun si bo PR pe mu rigo to myin la da a long a pi ba. Naw pai ma Thai Myanmar tiyok tong pwin sain po paung saung ywe bo lut saung kae de. A di naw ma le di yazwe lo ngain rigo nain nin nai bo Lao nai ngain go ba the twin bi le nai ngain po paung saung ywe kae ba de. Da ba me le Myanmar sit tet ma nai ngain ye a ya san na long wa ma shi da shin ni ba de. Naw pai ma di nit September la ga sa bi တရုတ်က UWSA ဝပြည်သွေးစည်းညင်ညွေးအဖွဲ့နဲ့ MMDAA ကိုကက်လက်နက်ကိုင်အဖွဲ့တွေကိုချင်းကပ်ပြီးရာဇဝတ်ဂိုင်းတွေကိုနှိမ်နင်းမှုကြိုးပမ်းလာတာတွေတွေ့ရပါတယ်။ဒ ီတိုင်းသားလက်နက်ကင်အဖွဲ့နှစ်ဖွဲ့ထိန်းချုပ်ထားတဲ့နယ်မြေတွေမှာစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေအများဆုံးရှိတဲ့နေရာဖြစ်နေတယ်လို့အင်တာနက်ကနေလိမ်လည်လှည့်ပြဖို့ရာဇဝတ်ဂိုင်းတွေကတရုတ်နိုင်ငံကနေခေါ်ဆောင်လာတဲ့လူအမြောက်များရှိတဲ့နေရာလည်းဖြစ်ပါတယ်ဒီနေ့စက်တင်ဘာလကစပြီး UWSA ရော MNDAA ပါသူတို့နယ်မြေတွေထဲမှာရှိနေတဲ့စိုက်ဘာရာဇဝတ်လုပ်ငန်းတွေကိုနှိမ်နင်းခဲ့တယ်လို့ဖြိုခွင်းသွားဖို့ရှိတယ်ဆိုပြီးတော့လဲကြေညာချက်တွေထုတ်ပြန်ပြီးတရုတ်ကိုတုံ့ပြန်ခဲ့ပါတယ် UWSA ဘက်ကနယ်စပ်ဖြတ်ပြီးတရုတ်ဘက်ကိုပထမအတုပ်ဖြစ်ပို့ခဲ့တဲ့အထဲမှာလူပေါင်း1000ကျော်ပါတာကိုဗီဒီယိုကနေတွေ့ရတာမြင်ကွင်းကတုံ့လှုပ်စရာကောင်းပါတယ်နောက်ပိုင်းလူ100ကျော်ပါတဲ့အတုပ်ကိုတရုတ်ကိုပို့ပါတယ်သူတို့ဟာရာဇဝတ်သားတွေဖြစ်တယ်ဆိုပြီးဖန်စီဘီဝါကတရုတ်ဘက်ကိုအတုပ်လိုက်ပို့ပေးခဲ့တာပါဒါပေမဲ့တကယ်စမ်းစစ်ရမယ့်အချက်ကဒီလူတွေဟာစိုက်ဘာရာဇဝတ်မှုနဲ့ပတ်သက်လို့ဖန်ဝရန်အမိန့်ထုတ်ခံထားတဲ့တကယ်အရေးပါတဲ့သူတွေလားဆိုတာပါဗီဒီယိုမှာမြင်ရတာကတော့သူတို့ပုံစံတွေဟာအစစ်နိမ့်တဲ့ရာဇဝတ်ဂိုင်းသားတွေဒါမှမဟုတ်အင်တာနက်အွန်လိုင်းလိမ်လည်တဲ့နေရာမှာစေခိုင်းဖို့တရုတ်ပြည်ဘက်ကနေလိမ်ညာပြီးအခေါ်ခံတဲ့သူတွေလို့ယူဆရပါတယ်တရုတ်ဘက်ကတော့သူတို့ဖြိုခွင်းနှိမ်နင်းတဲ့နေရာမှာလူတွေအများကြီးဖမ်းဆီးနိုင်ခဲ့တဲ့ဆိုတဲ့အချက်ကိုပြကျင်တာပါဒီလိုဖြိုခွင်းမှုနဲ့ပတ်သက်လို့တန်တရားဖြစ်စရာအချက်တွေအများကြီးရှိပါတယ်ဝါနယ်မှာစိုက်ဘာရာဇဝတ်မှုတွေကိုဖြိုခွင်းတဲ့ဆိုပေမဲ့ဝါတောင်ပိုင်းမှာဒီလုပ်ငန်းတွေဆက်ပြီးရှိနေပါသေးတယ်တရုတ်ဘက်ကတော့သူတို့နိုင်ငံသားတွေကိုဘလို့ကာကွယ်တယ်ရာဇဝတ်မှုတွေကိုဘလို့နှိမ်နင်းတယ်လဲဆိုတာပြကျင်တာပါဒါပေမဲ့တကယ်ပဲထိရောက်မှုရှိသလား UWSA လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးစင်တာအမှန်တကယ်နှိမ်နင်းကျင်သလားဆိုတာမေးခွန်းထုတ်စရာပ
ါ So how about မြန်မာ
အခုလို့ UWSA နဲ့ MNDAA တို့ထိန်းချုပ်ထားတဲ့နေပြည်တော်တရုတ်နဲ့ပူးပေါင်းပြီးတော့ရာဇဝတ်ဂိုင်းတွေကိုနှိမ်နင်းတဲ့ကိစ္စမှာမြန်မာစစ်တပ်ရဲ့အခန်းကဏ္ဍကိုရောဂျူစင်တာဝါဘယ်လိုမြင်လဲ
Yeah the Myanmar Army's role in the crackdown has been to systematically undermine it.
ဒီဖြိုခွင်းမှုကိုကြည့်ရင်မြန်မာစစ်တပ်ရဲ့အခန်းကဏ္ဍပါဝင်ပတ်သက်မှုမရှိတလောက်ပါပဲ။စစ်တပ်ရဲ့လက်အောက်ခံနေကြားဆောင်တပ်တွေကိုယ်တိုင်ဒီစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေမှာဆက်ပြီးကျူးလွန်နေကြတာပါ။ရွှေကုတ်ကုန်းနဲ့မြပတီမှာဖြစ်ပျက်ခဲ့တာတွေကိုကြည့်ရင်ရာဇဝတ်လုပ်ငန်းတွေကိုဖြိုခွင်းရေးကိစ္စမှာမြန်မာစစ်တပ်ကနှောက်ယှက်တားမြစ်တာမျိုးဖြစ်နေပါတယ်။ထိုင်းနိုင်ငံဘက်ကဆိုရင်ဒီနှစ်မေလကစပြီးစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုစတင်ဖြိုခွင်းလာတာပါ။အင်တာနက်လိုင်းတွေဖြတ်တောက်တာလျှက်စစ်ဓာတ်အားတွေဖြတ်တောက်တာစတာတွေကိုထိုင်းဘက်ကစနစ်တကျအပြင်းထန်လှုပ်ဆောင်လာခဲ့ပါတယ်။ဒါပေမဲ့မြန်မာစစ်တပ်လက်အောက်ခံကရင်နယ်ခြားဆောင်တပ်ဖွဲ့ခေါင်းဆောင်တွေဘက်ကလည်းထိုင်းဘက်ကဖြတ်တောက်မှုတွေကိုကာကွယ်နိုင်ရေးကြိုးပမ်းခဲ့ကြပါတယ်။မီးစက်အနှောက်အများကိုအသုံးပြုခဲ့ကြတယ်။နောက်မြန်မာဘက်ချမ်းမှရှိတဲ့လျှက်စစ်ဓာတ်အားလိုင်းတွေနဲ့ချိတ်ဆက်လို့ရအောင်စတင်ကြိုးပမ်းနေကြတာပါ။အင်တာနက်ကနေလိမ်လည်တဲ့လုပ်ငန်းတွေဆက်ကျူးလွန်ဖို့မြန်မာနိုင်ငံပိုင်းဆက်သွယ်ရေးလုပ်ငန်းတွေပုံမှုအသုံးပြုလာကြပါတယ်။နောက်ပြီးမြန်မာစစ်တပ်ရဲ့လက်အောက်ခံနေကြဆောက်တပ်တွေဟာဒီရာဇဝတ်လုပ်ငန်းတွေဖြိုခွင်းရေးပူးပေါင်းလှုပ်ဆောင်ဖို့လဲငင်းဆန်ထားကြတာပ
ါ You know people raise a question about
ဒါဆိုရင်အင်တာနက်ကနေငွေလိမ်လည်တဲ့စိုက်ဘာရာဇဝတ်မှုတွေအများအများရှိနေတဲ့ကင်ပီနယ်ရွှေကုတ်ကူမှာဝါနဲ့ကိုကန့်ဒေတာတွေမှာလို့ဖြိုခွင်းလို့မရဘူးဆိုတဲ့အနေအထားမျိုးလားရှင
် So in this respect actually I guess
ကရင်ပြည်နယ်ကရွှေကုတ်ကူအခြေအနေနဲ့နှိုင်းယှဉ် UWSA နဲ့ MMDAA တို့ကစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုနှိမ်နင်းဖို့အများကြီးပုံပြီးလှုပ်ဆောင်နေတာပါဒါအပြင်မြန်မာစစ်တပ်နဲ့နှိုင်းယှဉ်ရင်လည်းဒီရာဇဝတ်မှုတွေကိုနှိမ်နင်းလို့စိတ်ရှိရဆိုတဲ့အရေးအယံလည်းပြသခဲ့ကြတယ်လို့ပြောရမှာပါမြန်မာစစ်ကောင်စီကတော့တရုတ်ကိုတွန်းအားပေးနေတာကခီးသွွားလုပ်ငန်းတွေပြန်ပြီးစဖို့ကိုပဲအောင်းစိုက်နေတာပါတရုတ်ရဲ့ online ရုပ်သံသတင်းဌာနမှာမြန်မာစစ်ကောင်စီဝန်ကြီးတူဦးပြောဆိုချက်ကိုထုတ်လွှင့်တာတွေ့ခဲ့ရပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံတွေကစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေကိုတရုတ်ဘက်ကကြီးကြီးမားမားစိုးရိမ်ဖို့မလိုဘူးဆိုတာပြောသွားပါတယ်။ဒါကြောင့်စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေကိုနှိမ်နင်းရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေကိုကြည့်ရင်ကောင်းမွန်တဲ့နိုင်ငံစိတ်ဆန္ဒမရှိဘူး။ဒါမှမဟုတ်လုံနိုင်တဲ့အစွမ်းစားမရှိဘူးဆိုတာတွေ့ရပါတယ
်။ What do you think? I mean, can you share your views on China?
ဒါဆိုရင်တရုတ်ဘက်ကရောဒီဝါနဲ့ကိုကန့်တွေမှာဒီတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့ပေါင်းပြီးတော့ဒီတရုတ်ရာဇဝတ်ဂိုင်းတွေကိုပေါ့နော်ဝင်ရောက်နှိမ်နင်းတယ်လို့မျိုးရွှေကုတ်ကိုဒေသမှာဒီတခြားတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ရောပူးပေါင်းဆောင်ရွက်တဲ့အလားအလာရောရှိလားရှင့
် The key difference is if you look at the border area there's a long history of what is called
အဓိကကွာခြားချက်တွေရှိနေပါတယ်တရုတ်နဲ့နယ်စပ်ဒေသကိုကြည့်ရင်တမိုင်းကြောင်းအရာကြာမြင့်နေတဲ့ဒေသဆိုင်ရာဆက်ဆံရေးရှိနေပါတယ်တရုတ်နယ်စပ်မှာမြို့နယ်အဆင့်အုပ်ချုပ်ရေးအဖွဲ့တွေရှိနေပြီးနယ်စပ်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တာပါဒေသတရအစိုးရတွေနဲ့ထိတွေ့ဆက်ဆံမှုတွေမှာဆိုရင်လေငွေရေးစေဝါနဲ့ပတ်သက်ရင်အရင်တုန်းကပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့ COVID-19 ကပ်ရောဂါလိုကျန်းမာရေးပြဿနာတွေမှာအကောင်းဆုံးပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တာပါနယ်စပ်ပြဿနာတွေနဲ့ပတ်သက်ရင်တစ်ဖက်နိုင်ငံရဲ့ဒေသဆိုင်ရာအာဏာပိုင်တွေနဲ့ပူပေါင်းဖြည့်ရှင်းဖို့တရုတ်မှာဖွဲ့စည်းပုံရှိနေတာပါဒါပေမဲ့မြန်မာဘက်မှာလက်ရှိအခြေအနေအရဒီလိုသက်ဆိုင်ရာအာဏာပိုင်တွေနဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတာမဖြစ်နိုင်ပါဘူး အခုလိုမျိုးတရုတ်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထိတွေ့ဆက်ဆံတာမျိုးအရင်ကမတွေ့ခဲ့ကြရပါဘူ
း So do you think China
အခုလိုဒီရှေ့တောင်အာရှဒေသမှာကြီးထွားနေတဲ့စိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နင်းတဲ့နေရာမှာတရုတ်ရဲ့အခန်းကဏ္ဍကပိုးပြီးအရေးပါနေတယ်လို့မြင်လားရှင့်
It's important to keep in mind that
internet နဲ့ငွေကြေးနိုင်ငံမှုတွေဟာတရုတ်ရာဇဝတ်ဂိုင်းကွန်ရက်တွေဖြစ်တဲ့ဆိုတာသိထားဖို့အရေးကြီးပါတယ်။လွန်ခဲ့တဲ့15နှစ်ကျော်ကတည်းကဒီရာဇဝတ်ဂိုင်းတွေဟာတရုတ်နိုင်ငံကနေထွက်ခွာခဲ့ကြတာပါ။ဖိလစ်ပိုင်၊ကမ္ဘောဒီးယားနိုင်ငံတွေဘက်ကိုပြောင်းရွှေ့ခဲ့ကြတယ်။နောက်တော့မြန်မာ၊လာအိုနဲ့အခြားနိုင်ငံတွေကိုပါချက်ထွင်ခဲ့ကြတယ်။တရုတ်နိုင်ငံမှာကာစီနိုလောင်းကစားတွေကိုတရားမဝင်အဖြစ်သတ်မှတ်ထားတဲ့အတွက်ဒေသတွင်းနိုင်ငံတွေမှာတရုတ်နိုင်ငံသားတွေလောင်းကစားလုပ်နိုင်ဖို့ရာဇဝတ်ဂိုင်းတွေကကာစီနိုရုံတွေကိုစနစ်တကျတည်ဆောက်ဖို့ကြိုးပမ်းခဲ့ကြတယ်။အဲဒီကနေအင်တာနက်အွန်လိုင်းလောင်းကစားလုပ်ငန်းတွေတွင်ကျယ်လာပြီးတော့တစ်နှစ်ဝင်ငွေကအမေရိကန်ဒေါ်လာဘီလီယံ40ကနေ80ကျားရှိနေတာပါ။ကိုဗစ်ကရောဂါဖြစ်ပြီးနောက်ပိုင်းလောင်းကစားလုပ်ငန်းတွေကနေအွန်လိုင်းငွေလိမ်လည်မှုတွေဘက်ကိုဦးလှည့်ခဲ့ကြပါတယ်။စိုက်ဘာရာဇဝတ်မှုတွေနဲ့ပတ်သက်ရင်လူအများသိကြသလိုတရုတ်ရာဇဝတ်ဂိုင်းတွေဟာကမ္ဘာဈေးကွက်ကိုပါကူးပြောင်းခဲ့ကြပါတယ်။အင်တာနက်ကနေလိမ်လည်တဲ့လုပ်ငန်းတွေကြောင့်ကမ္ဘာတဝန်းဒေါ်လာဘီလီယံနဲ့ချီဆုံးရှုံးခဲ့ကြပါတယ်။ဒါကြောင့်ရာဇဝတ်ဂိုင်းတွေဖြိုခွင်းရေးတရုတ်မှာတာဝန်အများကြီးရှိနေပါတယ်။တရုတ်ကိုယ်တိုင်လည်းနိုင်ငံတကာရဲ့ဖိအားပေးမှုကိုခံနေရတာပါ။ရာဇဝတ်ဂိုင်းကွန်ရက်အများစုကတရုတ်နိုင်ငံသားတွေဖြစ်နေပါတယ်။ဒါပေမဲ့လည်းတရုတ်တနိုင်ငံနဲ့ကင်တွယ်ဖြစ်ရှင်းလို့မရဘူးဆိုတာရှင်းနေပါတယ်။အခုဖြစ်နေတာကကမ္ဘာတဝန်းနိုင်ငံတွေရဲ့အကျိုးစီးပွားကိုတကယ်ထိခိုက်စေပါတယ်။နောက်ပြီးရာဇဝတ်မှုတွေအခြေစိုက်နေတဲ့နိုင်ငံတွေမှာလည်းအုပ်ချုပ်မှုပြဿနာ၊အကျဉ်းပြက်ချဆောင်မှုပြဿနာစတာတွေရင်ဆိုင်နေရတာပါ။ဒီရာဇဝတ်အကိုင်းတွေကိုဖြိုခွင်းရမှာဝင်လင်းမြင်တာဖို့လည်းအရေးကြီးပါတယ်။ဒါတွေအားလုံးမှာတရုတ်အတွက်အဓိကရင်ဆိုင်နေရတဲ့စင်ခုံမှုတွေဖြစ်နေပါတယ်
။ Thank you Jason for being with us.
Yeah, thanks so much for having me on. It's been great to see you.
ရှမ်းပြည်မြောက်ပိုင်းမှာခြေဆိုင်နေတဲ့တရုတ်စိုက်ဘာရာဇဝတ်ဂိုင်းတွေနေဘူးတရုတ်ကဝင်ရောက်နှိမ်နင်းခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီး USIB ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကိုမဲ့အင်ဂျင်နိုင်ကမေးမြန်းတင်ဆက်ခဲ့တာဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်အောက်တိုဘာ8ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကိုတင်ဆက်ပေးနေတာပါ။အခုဆက်ပြီးအပတ်စဉ်တင်ဆက်နေကြ ISB မြန်မာမြန်မာပြည်ကပေးစာနဲ့ထူးခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်စီစဉ်တွေကိုမတင်ဆက်မီကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စတင်ချင်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်ကိုတော်လှန်ခဲ့တဲ့ပြည်တွင်းကပင်မအားကိုကူညီထောက်ပံ့မှုမှာပြည်ပရောက်မြန်မာတွေရဲ့အခမ်းကဏ္ဍကအရေးပါတဲ့နေရာမှာရှိပါတယ် NUG မြို့သားညီညွတ်ရေးအစိုးရနဲ့ပြည်တွင်းအင်အားစုတွေနဲ့ဟန်ချက်ညီညီချိန်ညှိလှုပ်ဆောင်နိုင်တယ်လို့ပြည်ပရောက်မြန်မာတိုင်းရင်းသားပေါင်းစုံနဲ့လက်တွဲကြိုးပမ်းပြီးနိုင်ငံတကာရဲ့ထောက်ခံမှုရယူနိုင်ဖို့လိုအပ်ပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်စောင်းမကိုစောင်းမရှင်ကိုပြည်သွင်းနိုင်တဲ့အတူမတ်အလိမာကတင်ဆက်ပေးထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေຫນွေဦးတော်လှန်ရေးနဲ့နိုင်ငံတကာရောက်မြန်မာတိုင်းရင်းသားများရဲ့အခမ်းကဏ္ဍအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာရက်စက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေပုံမှုဆိုးရွားလာနေတဲ့ငတ်မုတ်ခေါင်းပါမှုတွေအပြင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရင်မျှော်လင့်ချက်တွေဟာလည်းရိုက်ချိုးဖျက်ဆီးခြင်းခံနေရပါတယ်အခုလိုပြောကြားခဲ့တာကတော့ကမ္ဘာကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ဖြစ်ပါတယ်စက်တင်ဘာလ19ရက်နေ့က88ကြိမ်မြောက်ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မတည်ငြိမ်မှုတွေဟာအခုထိဆက်လက်ဖြစ်ပွားနေပြီးဒီအခြေအနေတွေအပေါ်ကျွန်တော်တို့အလွန်ကိုပဲစိုးရိမ်ထိတ်လန့်မိပါတယ်ဒါဟာအာဆီယံအတွင်းမှာဖြစ်ပွားနေတာပါမြန်မာပြည်ပြည်ထနာဟာဒီနှစ်ပိုင်းတွေအတွင်း အာဆီယံရဲ့အကြီးမားဆုံးဖြစ်တဲ့မဟာဗျူဟာမြောက်လူသားချင်းစာနာမှုဆိုင်ရာပြဿနာဖြစ်နေပါတယ်လို့သူ့ရဲ့ကုလသမဂ္ဂမိန်ခွန်းမှာပြောကြားခဲ့တာတွေ့ရပါတယ်
High level weekly causare dreba tema, Kulatamga Tana Doshia, American Pirazu, New York Numa, Kaba Gonsandre, Sue Yashini Zabiro, Kulatamga Yeti, Siwe, Dreso, Sweden Muri, Pulo Lishizabare, Dine Drakulatamga, High level weekaro, Septimala Sakoya Negari, the Satarian de Dreba Chibare, Erikalama, Nudan Dio Yesuya, Energy, Nagazai, Wizzi, Dozema, Aune, Energy Wizzi Ray, Do Wizzi Relay, New York New Bayashi Negazavare, Energy Wizzi Reha, New York Ma, American Latown Nagazai Wizzi, Tanya Critton Brink, Ashiti Botamara, Jose Ramos Hota, Liduradia Nagazai Wizzi, Gabrielius Landsbergis, Kaba Atingia Gonsamia Apwe, The Elders Apwe Okata, Ayala Tamara Hau, Mary Robinson Etu, Mongolia Tamara Haune, Wizito Hau Pietu, Elbador Sakia, Colombia Naga Tamara Hau, Juan Manuel Santos, Kulatamga Amiere Lodoye Gonsi Apwe Wim Pite, Kulatamga Saya Brede Tambati, Barbara Woodward Donet Wissong Gerarigo, the name media remam you drink Avare.
တရားဝင်သတင်းမထုတ်ပြန်ပေမဲ့အာဆီယံခေါင်းဆောင်တွေအပါအဝင်တမ္ပတ်ကြီးတချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့အန်ယူဂျီနဲ့ဒီဇက်သူတွေစီကကြားသိရပါတယ်။ကမ္ဘာခေါင်းဆောင်တွေနယူးယောက်မြို့မှာစုဝေးရောက်ရှိနေချိန်မှာပဲအမေရိကန်ရောက်မြန်မာတွေဟာနယူးယောက်မြို့ကုလသမဂ္ဂရှေ့မှာစုဝေးခဲ့ကြပြီးတမ္ပတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာဆက်လက်နေရာရရှိရေးအတွက်စက်တင်ဘာလ16ရက်န မြန်မာ့ຫນွေဥတော်လိုင်းရေးလို့ခေါ်ဝေါ်သုံးလုံးကြတယ်ပြည်သူတော်လိုင်းရေးကြီးမှာပြည်ပယောက်မြန်မာတွေရဲ့အခန့်ခန့်တာဟာအရေးပါလာပါတယ်ဒီအကြောင်းကိုအယ်ဂျာဇီးယားသတင်းဌာနကစက်တင်ဘာလ25ရက်နေ့မှာဒီမိုကရေစီရုံးခံလှုပ်ရှားမှုအတွက်ထောက်ပံ့ကူညီနေတဲ့နိုင်ငံတကာရောက်မြန်မာတိုင်းရင်းသားများဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်တဲ့ချင်းတိုင်းရင်းသားတို့ရ ာထားပါတယ်မြန်မာ့နေဦးတော်လှန်ရေးမှာနိုင်ငံတကာအကူအညီကမဖြစ်စလောက်သာရရှိပေမဲ့လို့နိုင်ငံတကာရောက်မြန်မာတွေရဲ့အကူအညီအထောက်ပံ့တွေနဲ့တော်လှန်ရေးဟာဆက်လက်ရှင်သန်နေတယ်လို့ဆောင်းပါးကဆိုပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာနိုင်ငံတကာရောက်မြန်မာတွေထံကအလှူငွေအမေရိကန်ဒေါ်လာ156တန်းရရှိခဲ့တယ်ဒါဟာအလွန်ရေးပါပြီးကြီးမားထင်ရှားတဲ့ပမာဏဖြစ်တယ်လို့ NUG သမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောတဲ့အကြောင်းကိုလည်းအယ်ဂျာဇီးယားဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ်
ຫນွေອູ້ດໍລາຍີອືດ້ວຍနိုင်ငံດະກາຍောက်မြန်မာတွေရဲ့ກຸນຍີສາວຍ່ချက်တွေနဲ့ປະຕິປີອເມຣິກາປີດາວຊູນິວຢອກມິວມາອະເຊຈະຫນີຖາຍການິວຢອກຊິຕີ້ບໍມີສຄອມມູນິຕີ້ NYCBC ມາອົກກະຖາອພິສາວຍ່ຫນີແດ່ກູຫນີຕິນມິ່ງກາແລ້ອະຄູລູປ ્યો ປຍາວ່າໄ
ດ້ດີຫນွေອູ້ດໍລາຍີມາບໍລະပြပရောက်တဲ့မြန်မာတွေရဲ့အဓိကလှုပ်ဆောင်ချက်အချက်၃ချက်ရှိပါတယ်။တစ်ချက်ကတော့ဒါရိုက်အရှင်နှစ်ကတော့ diplomatic campaign နဲ့၃ခုကတော့ fundraising တို့ဖြစ်ပါတယ်။ဒါရိုက်အရှင်ဆိုတာကတော့ဆန္ဒဖော်ထုတ်မှုတွေနိုင်ငံတကာမိသားစုနဲ့နိုင်ငံတကာအစိုးရတွေတည်အောင်လှုပ်ဆောင်ခဲ့တယ်။မကြာသေးခင်ကဆိုရင်စက်တင်ဘာလ16ရက်နေ့မှာကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတမန်ကြီးဦးကျော်မော်တွန်းဆက်လက်ထားရှိရတဲ့ USA တနန်တလေရမှာဆန္ဒဖော်ထုတ်မှုလုပ်ခဲ့တယ်။နှစ်ချက်ကတော့ diplomatic campaignပြပရောက်မြန်မာဒီနေနဲ့ advocacy group အနေနဲ့တက်ဆိုင်ရာအစိုးရတွေကိုထိတွေ့ဆက်ဆံထက်လို့တော့ all over memory ထိတွေ့ဆက်ဆံပြီးတော့ USA မှာဆိုရင် NDAA ဘာတမရကိုရန်လမ်းမှာထိုးပြီးတော့ NDAA မှာဆိုရင်ဘာမအက်ကိုထက်သွင်းကျင့်ခံအောင်ကျွန်တော်စူးစမ်းလာခဲ့တယ်။နံပါတ်3ချက်က fundraising ပေါ့။အဲ့ fundraising ကလည်းပြည်တွင်းမှာရိုးရိုးချွန်အတက်ပဲဝင်နေတဲ့ကျွန်တော်တို့ရဲဘော်ညီကိုတွေနဲ့ကျွန်တော်တပ်ဦးတွေမှာရှိရဲ့ UNG UNCC တွေကိုကိုင်ကြီးပံ့ပိုးဖြည့်ဆည်းပေးဖို့လိုအပ်တဲ့အတွက် fundraising တွေထားပြီးတော့ကိုင်ကြီးပံ့ပိုးပေးခဲ့တယ
်။ Al Jazeera ဆောင်းပါ။ UNG သမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောရဲ့ပြောကြားချက်နယူးယောက်ကနယူးယောက် City Burmese Community ဥက္ကဋ္ဌကိုနေတင်မြင့်တို့ရဲ့ပြောကြားချက်တွေဟာနိုင်ငံတကာရောက်မြန်မာတိုင်းရင်းသားတွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုပေါ်လွင်စေပါတယ်။မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကလည်းမြန်မာຫນွေဦးတော်လှန်ရေးဟာလက်နက်ကင်တော်လှန်ရေးဖြစ်ပါတယ်။ဒါကြောင့်ပြည်တွင်းကလက်နက်ကင်တော်လှန်ရေးအင်အားစုတွေဟာအဓိကကြပြီးတော်လှန်ရေးရဲ့ပင်မအားလည်းဖြစ်ပါတယ်။ပြည်တွင်းတော်လှန်ရေးအင်အားစုတွေနဲ့ဟန်ချက်ညီတဲ့နိုင်ငံခြားရေးဆောင်ရွက်ချက်နိုင်ငံခြားရေးမူဝါဒတွေချမှတ်လှုပ်ဆောင်နိုင်ရအရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒါကြောင့် NUG အနေနဲ့ Piba yang ni dia memari gu, nainggan lai setu suzi bi, mahabiu aja aja sahnya nain mesuhi, nainggan ni kat tukamu, aku deh bu agau la biro, dolan ye cium hale bu mian la nain deh lu suwarai kamyah.
New Dolan Ima, Pibayo Dianamia Canajango, Sangmashin, Pidin and Dulay Maruga Tinsa Bidwarava. View in Yama Vaye, the Ningrini Yava seasoning good seller told anybody. A good set be ISB Yama seasoning labor. Anna de Mulon, Nanijo now buying Sikansi, Anabo Gemma, Diga Jarret laid down in Chilavare. ISB Yama, Dibet Ningwinjem Masuma, D. Jal Chia, Chelago, Chip Ubido, Pincha Popia Tabare, Nasing Chibibano.
ဒီတစ်ပတ်မှာတော့ISB ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတယ်။အင်ဆိုင်အီးမေးအမှတ်24မှာဖော်ပြထားတဲ့နေပြည်တော်လိုဂျီကိုအခြေခံပြီးစစ်ကောင်စီဘဝကျအရွေအပိုင်းတစ်ခုတင်ပြပါမယ်။စစ်ကောင်စီဥပဒေဟာသူ့ရဲ့လက်ရုံးတွေဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးနှုတ်ကိုစစ်ကောင်စီဖွဲ့တွေကနေဖယ်ရှားလိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးမုံမြင့်ထွန်းဟာစစ်ကောင ံလို့ကြော်ကြားပါတယ်။စီနီယာဗိုလ်ချုပ်ကြီးတွေကိုကြော်ဖြတ်ပြီးစစ်ကောင်စီဥက္ကဋ္ဌနာရောက်လာလို့လည်းဖြစ်ပါတယ်။ရားပြားလာတဲ့ယာရုတွေနဲ့အတူနိုင်ငံစည်းဝါးရင်းနှီးမြှုပ်နှံမှုတွေကိုကင်တွယ်ခွင့်ရခဲ့ပါတယ်။ဘာဂရီတိုင်ချက်တွေကြောင့်ယာရုအားလုံးကနေသူ့ကိုဖယ်ရှားလိုက်ပြီးဖမ်းထားတယ်လို့ဆိုကြပါတယ်။သူ့လိုပဲအာဂရီကိစ္စတွေနဲ့နာမည်ကျော်တဲ့ဒုတိယဗိုလ်ချုပ်ကြီးစိုးတုတ်ကိုတော့စစ်ဖက်ပြန်ပို့ထားပါတယ်။စစ်ကောင်စီဝင်ထိတ်တန့်ဗိုလ်ချုပ်ကြီးနှုတ်ဦးကိုဖယ်ရှားလိုက်တာနဲ့ပတ်သက်ပြီးစစ်ကောင်စီဥက္ကဋ္ဌထုတ်ပြောခဲ့တာကထူးခြားပါတယ်။ယာရုနဲ့လုတ်ပိုင်ခွင့်ကိုအသုံးပြုပြီးကိုကျိုးစည်းဘွားလုတ်တာကြောင့်ဖယ်ရှားလိုက်တာလို့စစ်ကောင်စီဥက္ကဋ္ဌကပြောခဲ့ပါတယ်။ဖယ်ရှားရုံနဲ့မကဘဲထိရောက်တဲ့အရေးယူမှုတွေလည်းလုတ်သွားမယ်လို့ပြောခဲ့ပါသေးတယ်။ဖြတ်တန်းမှုကိုကြည့်ပြီးယုံကြည်မှုကြောင့်ကောင်စီဝင်တွေပေးခဲ့တာလို့လည်းဆိုပါသေးတယ်။အဲ့ဒီပြောကြားချက်တွေကိုစက်တင်ဘာ28ရက်မှာလုတ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာပြောခဲ့တာပါ။စစ်ကောင်စီဥက္ကဋ္ဌရဲ့ဒီပြောစကားကိုမြမအလင်းသတင်းစာမှာပဲဖော်ပြခဲ့တာလည်းထူးခြားပါတယ်။ကျင်းမုံသတင်းစာနဲ့မြမညွန့်မြင့်တန်ကြားရုပ်သံသတင်းတွေမှာဒီပြောစကားကိုဖော်ပြခဲ့တာမျိုးမတွေ့ရပါဘူး။ဒီအတိုင်းပဲစစ်တပ်ပိုင်မြောက်လီသတင်းစာမှာဖော်ပြခဲ့တာလည်းမရှိပါဘူး။စစ်ကောင်စီအဖွဲ့အတွင်းသတင်းစီးသင်းမှုနဲ့ထုတ်ပြန်ပုံမတူညီတာတွေကစိတ်ဝင်စားစရာပါပဲ။ထိတ်တန့်ဗိုလ်ချုပ်ကြီးနှုတ်ဦးကိုဖယ်ရှားလိုက်ပြီးချိန်စစ်ကောင်စီမှာဗိုလ်ချုပ်ကြီးမောင်မောင်အေးနဲ့အတူဒုတိယဗိုလ်ချုပ်ကြီးညိုစောနေရာပို့ရလာပါတယ်ဒုတိယဗိုလ်ချုပ်ကြီးညိုစောဟာပြီးခဲ့တဲ့ဇူလိုင်လမှာစစ်ကောင်စီဥက္ကဋ္ဌရဲ့အကြံပေးဖြစ်လာပါတယ်သူ့ရဲ့အကြံပေးရာထူးဟာပြည်တော်စုဝင်ကြီးအဆင့်ဖြစ်တယ်လို့လည်းစစ်ကောင်စီကကြေညာခဲ့ပါတယ်တိတ်မကြခင်မှာပဲနိုင်ငံတော်စီးပွားရေးကဏ္ဍတစ်ခုလုံးကိုကြီးကြပ်ရသူဖြစ်လာပါတယ်သူဟာ2014ခုနှစ်မှာစစ်ထောက်ချုပ်ဖြစ်ခဲ့ပြီးစစ်တပ်ပိုင်အမ်မီစီဥက္ကဋ္ဌတာဝန်ယူခဲ့ပါတယ်ဥပိုင်ကုမ္ပဏီထိတ်တန်းဒိုင်တာနဲ့အင်းဝဖန်ရဲ့အကြီးဆုံးယာရုတွေလည်းရခဲ့ပါတယ်2020ပြည့်နှစ်မှာစစ်ထောက်ချုပ်တာဝန်ကနားခဲ့ပြီးမဲ့အမ်မီစီဥက္ကဋ္ဌအဖြစ်ခုထိဆက်ရှိနေပါတယ်သူ့အလွန်စစ်ထောက်ချုပ်ဖြစ်လာတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းကိုအမ်မီစီဥက္ကဋ္ဌနေရာမပေးခဲ့တာထူးခြားပါတယ်
ISV မြန်မာကတင်ဆက်ခဲ့တဲ့စစ်ကောင်စီရဲ့ထိတ်တန့်ဗိုလ်ချုပ်ကြီးတွေကိုဖယ်ရှားလိုက်တာဟာအာဏာဗဟိုချက်အလှည့်အပြောင်းနဲ့ဘလို့ပတ်သက်နေလဲဆိုတဲ့အကြောင်းအရာတွေကိုစူးစီးတင်ပြခဲ့တာကိုနားဆင်ခဲ့ကြရတာပါအခုတော့မြန်မာပြည်ကပေးစာဆိုတဲ့အစီအစဉ်အလှည့်ပါဒီအစီအစဉ်ကိုတော့မအေးတန်နာကျော်ကပြောပြပေးသွားမှာပါရှင်
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်အ အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဦးတော်ဆိုတဲ့သောရရှင်ကမင်္ဂလာပါ view ရေးနေ့စဉ်သတင်းတွေကိုစောင့်မျှော်နားဆင်လည်ပါလို့ရေးလာပါတယ်ခတ်တူတူပါပဲဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဘေးကင်းကျန်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်ကျော်သေးဆန်းဆိုတဲ့သောရရှင်ကတော့အခုလိုသတင်းဥတွေတင်ဆက်ပေးတာကျေးဇူးတင်ပါတယ်တဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်အခုချိန်ထိရေဒီယိုမှာမြန်မာသတင်းတွေကိုခိုးဝှက်ပြီးတော့နားထောင်နေရတဲ့ချစ်တော် viewer လို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုအခက်အခဲတွေကြားရက်ကအစည်းအဝေးတွေကိုနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမတို့စီကိုဟိုတယ်လောင်းမှာပဲစာရေးပြီးတော့ဒီအစည်းအဝေးလေးတစ်ခုနဲ့ပတ်သက်ပြီးတော့မေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်သူကကျမပြန်ကြားပေးထားတဲ့စာကိုနားထောင်ပြီးတော့မှဒီစာကိုပြန်ပြီးတော့ချက်ချင်းပြန်ရေးလာတာပါစာချက်ချင်းပြန်ရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်เนาะဒါပေမဲ့တခြားသူတွေရဲ့စာတွေလည်းဖော်ပြနေတဲ့အတွက်ကြောင့်မို့ချက်ချင်းသူ့စာရရချင်းကျမမဖော်ပြပေးနိုင်မယ်နဲ့ခုမှပဲဒီစာလေးကိုဖော်ပြပေးလိုက်တာပါသူ့ရဲ့စာကသူကအမှုပညာမိုးကောင်းရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လှမ်းပြီးတော့မေးထားတာပ
ါမြမပြည်ရပေးစာများအစီအစဉ်ကနေစာပြန်ကြားပေးဖို့မအေးတနာကြောင့်လည်းတကွာ VOA ဝိုင်းတော့ဒါအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်မအေးတနာကြောင့်ပြောတာမှန်ပါတယ်ကိုကျော်လွင်ရဲ့အမှုပညာမိုးကောင်းခင်အစီအစဉ်ကထုတ်လွှင့်ခဲ့တာပါကျွန်တော်က BBC ကထုတ်လွှင့်ခဲ့တဲ့တပြေကုန်းရွာဇလန်တွင်းနဲ့ရောထွေးသွားလို့ခုနှစ်မှသွားတာပါကျေးဇူးအများကြီးတင်ပါတယ် VOA ကုလသတင်းစီးဆင်းမှုမမြန်ဆန်သေးတဲ့အရင်နှစ်ပေါင်းများစွာကလေးကမြန်မာပြည်သူလူထုကြီးရဲ့ယုံကြည်ကိုးစားရာသတင်းမှန်သတင်းမြန်တွေထုတ်လွှင့်ပေးတဲ့VOE ဆက်လက်အတွင်းရှိပါစေခင်ဗျာ
ဟုတ်ကဲ့ပါ VOE အစီအစဉ်ဒီကိုနားဆင်ပြီးဒီပေးစာကဏ္ဍမှာဒီသောရရှင်ကိုပြန်ချားပေးလိုက်တာလေဒီသောရရှင်ကပြန်ပြီးကျွန်မစီကိုစာရေးလာတဲ့အတွက်ကြောင့်မလို့ရင်တော့ပြောဘူးလို့ပဲအထူးဝမ်းသာမိပါတယ်အစီအစဉ်ဒီကိုသေချာအမြဲတမ်းနားထောင်နေတယ်ဆိုတာလေပို့ပြီးတော့ဟိုသေချာရပါတယ်အဲ့လိုအခြေအနေမျိုးမှာအစီအစဉ်ဒီကိုအခုလိုမျိုးနှစ်ရှည်လာများစောင့်ပြီးနားဆင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော်ကျွန်မကိုမေးခွန်းလေးတွေမေးထားတဲ့သောရရှင်ရဲ့စာတွေကိုလည်းပြန်ချားပေးခြင်းပါတယ်ကိုကြီးရဲ့ညီမလေးဆိုရယ်သောရရှင်က VOE ရဲ့ Telegram link လေးပို့ပေးပါရယ်ဟုတ်ကဲ့ပို့ပေးလိုက်ပါရယ်တခြားသောရရှင်တွေအတွက်လည်းတစ်ခါရေးဖြည့်ပေးခြင်းပါရယ်ဒီ Telegram VOE ရဲ့ Telegram စာမျက်နှာအသစ်ရဲ့တွားရမယ့် link က t.me/burmesevoenews ဖြစ်ပါရယ်ရှင်ဒီ link ကို Messenger စာကနေပြီးတော့လည်းပြန်ပို့ပေးလိုက်ပါရယ်နော်နောက်ထပ်မေးခွန်းတစ်ခုမေးလာတဲ့သောရရှင်ကတော့စိုးကြီးဆိုတဲ့သောရရှင်မှာ "तू आ होटल ओरे आ စာရေးလာတာပါ။ဒါမဲ့လည်းဒီစာကလည်းရွှေ့လိုက်ရွှေ့လိုက်နဲ့ကြံသွားတဲ့အတွက်ကြောင့်မလို့အခုမှပဲဖြေပေးလိုက်မိပါတယ်။ तू စာကတော့နည်းနည်းလေးဖြစ်နေတဲ့အကြောင်းအရာနဲ့နည်းနည်းနောက်ကျနေပြီလို့ပြောရပါမယ်။ဒါမဲ့လည်းမျက်မှောက်သတင်းတွေကလည်းမကြာခဏပြန်ပြီးတော့ဒီနိုင်ငံတကာသတင်းတွေကပြန်ပြန်ကြားရတတ်တာမလို့အားလုံးသိချင်နေတဲ့မေးခွန်းလေးကိုဖြေပေးလိုက်ပါတယ်။ဒီသောရရှင်ကကျွန်တော်က VOA ပရိသတ်တူပါ။နနက်ခင်းသတင်းညပိုင်းသတင်းတွေကိုမလွတ်တမ်းနားထောင်ပါလေ။အနာသိနေနေချင်းနိုင်ငံကို view ရနိုင်ဂျာနိုင်ဂျီးရီးယားလို့ခေါ်ဝေါ်တာအဲ့လိုမျိုးခေါ်ဝေါ်လို့ရလာပြားတဲ့အဲ့ဒါလေးသိကျင်လို့ပါနေချင်းလို့သိရပါတယ်တဲ့ဟုတ်ပါရဲ့ရှင်နေချင်းဖြစ်ပါရဲ့သူတို့ရဲ့အတန်ထွက်မူရင်းကနေချင်းဟုတ်ပါရဲ့မြန်မာစကားမှာတော့နိုင်ဂျာလို့အတန်ထွက်တာပါတရားဝင်အသုံးနှုန်းရနိုင်ဂျာလို့သုံးနှုန်းပါတယ်ဒါပေမဲ့အဲ့နိုင်ဂျာကနိုင်ဂျီးရီးယားနိုင်ငံနဲ့မတူပါဘူးနိုင်ဂျီးရီးယားကနိုင်ဂျီးရီးယားတသက်ရှိပါတယ်အခုလိုမျိုးစာရေးဆက်သွယ်ပြီးမေးမြန်းလာတာကျေးဇူးတင်ပါတယ်ရှင်ဖြေချပေးတဲ့အဖြေကိုလည်းကျေနပ်မယ်လို့မျှော်လင့်ပါတယ်နော်ဟိုတယ်လောင်းကပဲစာရှိရှိတစောင်ကျွန်မဖော်ပြပေးလိုက်တဲ့သောရရှင်လာမင်းကဗျာဆိုတဲ့သောရရှင်ကတော့ Telegram မှာ view ကိုတွေးလိုက်ရလို့ကျေးဇူးအထူးကိုတင်ရှိပါတယ်ဒီနေ့ညနေ 9:00 နာရီမှာမြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့ view Telegram မှာရှာကြည့်လိုက်ပြီးတာတွေးလိုက်လို့ပြောသွားပါတယ်ချစ်တော် view ရေးကျေးဇူးပါနော်တဲ့ဟုတ်ကဲ့ပါတလက်စားတဲ့သူကဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်အထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ
်မြန်မာပြည်တိုင်းနဲ့ပြည်နယ်အနှံ့မိတင်းနေထိုင်သူအပြစ်မဲ့ပြည်သူအမျိုးသမီးအမျိုးသားကလေးပါမချမ်းလူအလုံးကိုတပ်ဖြတ်နေသူတရားခံဟာစစ်တပ်ပါစစ်တပ်တဆိုးရှင်နေသမျှမြန်မာပြည်မှာလူမျိုးတုံးပါပါနိုင်ငံတစ်ခုအတွက်လူသားအရင်းအမြစ်ကတိတ်အရေးကြီးပါတယ်စစ်တပ်တပ်ဖြတ်ခံရတာအများဆုံးထဲမှာလူတော်လူကောင်းတွေအများကောင်းကျိုးလှုပ်ဆောင်တဲ့သူတွေပညာတတ်တွေပါနေတော့ပိုပြီးနှမျောမိတယ်ဗျာစစ်တပ်ရှိနေသမျှပရဟိတအသင်းတွေအများကောင်းကျိုးဆောင်ရွက်သူတွေဖမ်းဆီးပြီးတပ်ဖြတ်နေတာကြာရင်မြန်မာပြည်မှာခိုးဆိုးလူရက်သူစေတမာဘိန်းစာ အရက်သမားလောက်ပဲကြံတော့မယ်ထင်ပါတယ
်စစ်တပ်မရှိမှပြည်သူတွေအေးစက်မှာပါတဲ့နစ်နာတဲ့လုပ်သားပြည်သူလူထုကိုစစ်တပ်ကအာဏာအားကိုလက်နက်အားကိုပြီးတော့ပြည်내ချုပ်ချယ်ပြီးတော့တတ်နေတာပါလို့ဒီတော်ရရှင်ရေးလာပါတယ်ရှင်မနက်ငယ်မှာနေ့စဉ်ကြုံတွေ့နေရတဲ့လူနေမှုအခြေအနေတွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေခန်းစားချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီထဲမှာသောရရှင်တယောက်ကတော့မြန်မာနိုင်ငံမှာနေရတာမွန့်ချက်လွန်းလို့ပါဆိုတော့အခုလိုရေးလာပါတယ
်မြန်မာပြည်မှာနေရတာမွန့်ချက်ပြီးစိတ်ဖိစီးမှုတွေစိတ်တက်ကြတာတွေနဲ့စိတ်ကြယောဂါတောင်ဖြစ်လာပါပြီပညာတတ်တယောက်ပေမဲ့နိုင်ငံရေးအခြေအနေကြောင့်အနှိမ်ခံရတယ်စုဆောင်ထားတာလေးနဲ့ရင်းနှီးလှုပ်ရှားပြန်တော့လေနိုင်ငံဥပဒေကလုံခြုံမှုမပေးနိုင်တော့ငွေအရင်းနည်းလဲပျောက်လာတယ်။သူတို့ရဲ့အနိုင်ကျင့်မှုတွေကြောင့်ဘလို့များရှေ့ဆက်ရမလဲမသိတော့ဘူးဗျ
။နောက်ထပ်သောရှင်ခုလိုမျိုးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုယ်တိုင်ကြုံတွေ့နေရတာကိုရေးလာတဲ့သောရှင်တစ်ယောက်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတခါမှအစာမရေးသားခဲ့ဘူးပါဦးခင်ဗျာ။အခုဟာတော်တော်ကြီးကိုရေးချင်စိတ်ဖြစ်လာလို့ရေးလိုက်ရပါတယ်ဗျို့ရီခင်ဗျာဆိုပြီးတော့စာကိုရေးလာပါတယ်နာမည်ကိုမဖော်ပြပါနဲ့တဲ့။
ပြောချင်တာကစကားစတွေဟာဘုန်းကြီးကျောင်းနေမှာစခန်းချပြီးကာဘာယူနေတာကိုပြောချင်တာပါသူတို့တွေဟာဘုန်းကြီးကျောင်းနေမှာကာဘာယူရောမကပါဘူးဘုန်းကြီးကျောင်းမှာရှိတဲ့ကျောင်းပိုင်ပစ္စည်းတွေနဲ့ကြေးဖျားဆင်းတူတွေကိုပါခိုးယူပြီးစစ်ကားတွေနဲ့တဲထုတ်နေတာတွေအတော်ကိုစိုးရတဲ့လုပ်ရလို့မြင်ပါတယ်ခင်ဗျာအဲ့ဒီဖြစ်ရကိုကဘာကတည်အောင်အင်္ဂလိပ်လိုလည်းကြီးညာပေးစီချင်ပါတယ် VOE ခင်ဗျာကျောင်းနေဘုန်းကြီးကလည်းစကားစတွေစခန်းချနေတာကိုသိတော့ကိုကျောင်းကိုတောင်မပြန်ရဲပါဘူးဒါကိုအခွင့်ကောင်းယူပြီးကျောင်းရှိပစ္စည်းတွေကိုတဲထုတ်နေတာပါကျောင်းမှာနေတဲ့ကိုရင်ဦးစင်းတွေလည်းစကားစတွေကိုကြောက်လို့ဘသူမှကျောင်းမှာမရှိတော့ပါဘူးခင်ဗျာအဲ့ဒီကိစ္စတွေကိုလည်းကုလသမဂ္ဂကတိအောင်တင်ပြလို့ရရင်တင်ပြစေချင်ပါတယ
်ဒီတော်ရရှင်ကဘုန်းကြီးကျောင်းလိပ်စာကိုလည်းလုံလုံရေးရတော့မဖို့ပြတော့ပါဘူးအခုရေးတဲ့အကောင့်ကိုလည်းကြီးညာတဲ့ခါမှာမဖို့ပြစီလို့ပါမယ်ရေးသနာကျော်ကြီးဗီဒီယိုဝိုင်းတော်သားများအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါခေခဲရီကြာကအစာရေးလာကြတာကိုလည်းကျွန်မကျေးဇူးတင်ပါတယ်။ဒါကြောင့်မို့အခြေအနေတွေကိုလည်းတခြား view တွေသောရရှင်နေနဲ့ဝေမျှလို့ရတာဖြစ်ပါတယ်။ဒီသောရရှင်ပြောသလိုပဲဘုန်းကြီးကျောင်းဒီဗုဒ္ဓဘာသာဘုန်းကြီးကျောင်းမှမဟုတ်ပါဘူး။ဒီဘာသာရေးအစအုံတွေကိုအကာအကွယ်ယူပြီးတော့ဒီစေရေးပရိပက္ခမှာအသုံးချနေတဲ့ဖြစ်ရက်တွေကိုမကြာခဏကြားရပါရနော်။သောရရှင်နေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့လိုက်လိုက်လဲလဲဆန္ဒပြုပါရနော်။ ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါ යි သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မေတ္တနာကြောတင်ဆက်ပေးသွားတဲ့မြန်မာပြည်ရပေးစာများအစီအစဉ်ပဲဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုပြောပြပေးသွားမှာပါ။ဒီအစီအစဉ်မှာက ဂျပန်မှာသိပ္ပံကာတွန်းတွေရလို့လူစီးထိမ့်ချုပ်နိုင်တဲ့အရာမှဆက်ရုပ်ကြီးအကြောင်းပါပါတယ်ပြီးတော့မွန်တီနီဂရိုနိုင်ငံမှာမှုရပေါ်မှာနာနာနေနေလဲလျောင်းပြီးတော့ပြင်းနိုင်သလောက်ပြင်းဖို့အတွက်အပြင်းပြိုင်တဲ့ပြိုင်ပွဲတွေအကြောင်းပါပါတယ်ဒီအကြောင်းအရာတွေအကုန်လုံးကိုမက်အီတန်စင်နဲ့ကိုဝင်းခန့်မောင်တို့ကတင်ပြပေးသွားပါမယ်ရှင
်လူတက်စီလိုရတဲ့အေယာမဆက်ယုတ်ကြီးကိုဂျပန်နိုင်ငံအခြေစိုက်ကုမ္ပဏီတစ်ခုကတီထွင်လိုက်ပါပြီ။သိပ္ပံဇာတ်ကားတွေကဆက်ယုတ်ကြီးလိုပဲ 14.8 ပေမြင့်ပြီး3တန်ခွဲအလေးချိန်ရှိတဲ့ဘိန်း၄လုံးတက်အေယာမဆက်ယုတ်ကြီးထဲမှာလူဝင်ထိုင်ပြီးမောင်းနှင်ထိန်းချုပ်နိုင်အောင်စူပါမီကုမ္ပဏီကဖန်တီးထားပါတယ်။ဂျပန်နိုင်ငံရဲ့အားသာချက်ဖြစ်တဲ့ကတ်တွန်ဆက်ယုတ်နဲ့မော်တော်ယာဉ်ဒီအချက်တွေကိုပူးပေါင်းပြီးဖန်တီးထားတာဖြစ်ကြောင်းစူပါမီကုမ္ပဏီကြီးကရီရှိုအီဒါကပြောပါတယ်။အချိန်နှစ်နှစ်ယူပြီးဖန်တီးထားတဲ့ဒီအေယာမဆက်ရုပ်ကို Arcax လို့နာမည်ပေးထားပြီးအမေရိကန်ဒေါ်လာ3သန်းနဲ့ရောင်းချနေပါတယ်။ဆက်ရုပ်ရဲ့ရင်ကောင်းနေရာမှာမောင်းသူကဝင်ထိုင်ပြီးအပြင်ဘက်မှာတက်ထားတဲ့ကင်မရာတွေကကြည့်ဆက်ရုပ်လက်နဲ့လက်ချောင်းတွေကိုထိန်းချုပ်နိုင်ပါတယ်။လူကြိုက်များတဲ့မိုဘိုင်းဆုဂွန်ဒန်ဂျပန်ကတ်တွန်းဇာတ်လမ်းတွဲတွေကအေယာမဆက်ရုပ်ကြီးပုံစံဖန်တီးထားတာဖြစ်ပြီးအောက်တိုဘာနောက်ပိုင်းမှာကျင်းပမယ်ဂျပန်ဆက်ရုပ်ပြောင်းပွဲမှာပြသမှာလည်းဖြစ်ပါတယ်။မတက်ရတဲ့အချိန်ဆက်ရုပ်ပုံစံနဲ့ထားနိုင်ပြီးတနအီကို6မိုင်အထိမောင်းနိုင်တဲ့မော်တော်ယာဉ်ဖြစ်လဲပုံစံပြောင်းနိုင်ပါတယ်ဒီဆက်ရုပ်မျိုး5ခုဖန်တီးပြီးရောင်းဖို့ဖန်တီးသူကစီစဉ်ထားတာပါနောက်တစ်ချိန်မှာသဘာဝဘေးအန္တရာယ်ဆိုင်ရာကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဒီဆက်ရုပ်မျိုး3နိုင်ကိုသူကမျှော်လင့်ထားတယ်လို့အာကာသကဏ္ဍမှာလည်းအသုံးဝင်ဖို့ညွှန်မှန်းထားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုနယူးယောက်မြို့ကကိုရီးယန်ဖျားချောင်းတစ်ခုမှာလူတွေကမကတရိတ်ဆန်အကောင်မောင်းရာနဲ့ခြေထဲလာပြီးတော့ဝေးပြူခဲ့ပါလေ။ကြောင်တွေ၊ခွေးတွေ၊ငန်းတွေ၊မွေတွေ၊ကလပ်အုပ်နဲ့နှက်ကလပ်အုပ်အပါအဝင်တရိတ်ဆန်အကောင်ရာနဲ့ခြေနယူးယောက်မြို့ကစင်ကျိုးကိုရီးယန်ဖျားချောင်းမှာအောက်တိုဘာလဆက်မှာပဲလာရောက်ပြီးတော့ဝေးပြူကြတာပါ။ကက်သလစ်ခရစ်ယာန်ဘာသာဝင်တွေအတွက်အောက်တိုဘာလ၄ရက်နေ့ဟာတရိတ်ဆန်နေ့နဲ့တဘာဝပဝန်ကျင်ဆိုင်ရာကက်သလစ်သူတော်စင်စိန့်ဖရန်စစ္စကိုချီးမွမ်းတဲ့နေ့အဖြစ်သတ်မှတ်ပါတယ်။ဒါကြောင့်နယူးယောက်စိန့်ဂျွန်ဘုရားကျောင်းမှာနေ့စဉ်တရိတ်ဆန်တွေကိုပါဖိတ်ခေါ်ပြီးတော့ဝေးပြူတဲ့အလေးထားကို1980ပြည့်နှစ်တွေကတည်းကစတင်ခဲ့တာဖြစ်တဲ့ဆိုပြီးကျောင်းနိုင်ဆရာတော်တယောက်ကပြောပါတယ်။ယနေ့ခေတ်မှာတဘာဝပဝန်ကျင်ထိခိုက်မှုကဘာကြီးပုံတွေလာမှုတွေကြောင့်လူတွေစိုးရိမ်စီတိုးနေကြမှာပဲ။ဒီလိုဝေးပြူဝဲကျင်းပရင်းနဲ့အသိပညာမျှဝေရာရောက်တဲ့ဆိုပြီးသူကပြောပါတယ်ရှင်။
မွန်တီနီဂရိုနိုင်ငံဘရက်ဇက်နာမြို့မှာနှစ်စဉ်အပြင်းထူပြိုင်ပွဲကျင်းပလေရှိပြီးဒီနှစ်မှာတော့စံချိန်တရာအပြင်းထူသူတွေပေါ်လာပါတယ်။အေးဆေးဆေးနေတတ်တဲ့ဒေသခံတွေရဲ့သဘာဝကိုဟာတာနှောတဲ့အနေနဲ့မှုရခင်ပြီးလဲလျောင်းအနားယူပြိုင်ပွဲကိုနှစ်စဉ်ကျင်းပလာတာအခုဆိုရင်12နှစ်ကျော်သွားပါပြီ။မွန်တီနီဂရိုဒေသခံတွေအပြင်းကြီးတယ်လို့လူပြောများလာတဲ့နောက်သူများတွေမလုပ်ချင်တဲ့အပြင်းထူပြိုင်ပွဲကျင်းပဖို့စီစဉ်ခဲ့တာဖြစ်ကြောင်းအပြင်းထူပြိုင်ပွဲစီစဉ်သူရာဒွန်ဂျာဘယ်လာကိုဂျက်ဗစ်ကပြောပါရယ်အပြင်းထူပြိုင်ပွဲဝင်သူတွေအနေနဲ့မတည့်ရတာထိုင်ထတာတွေလုပ်ခွင့်မရှိပေမဲ့အမွေအပေါ်မှာလဲလျောင်းပြီးစာအုပ်ဖတ်တာတယ်လီဖုန်းပုတ်တာနဲ့တငယ်ချင်းတွေနဲ့စကားပြောတာတွေတော့လုပ်ခွင့်ရှိပါတယ်၈နာရီကြာတစ်ခါ15မိနစ်နားခွင့်လည်းပေးထားပါရယ်ဒီနှစ်မှာပြိုင်ပွဲဝင်သူ21ယောက်ရှိတဲ့ထဲအခုချိန်ထိ4ယောက်ကဆက်ပြီးအပြင်းထူနေသေးပါအသက်23နှစ်ရွယ်အစာပြေလုပ်ငန်းလုပ်သူတစ်ယောက်ကတော့အခု나이800ကျော်ကြာတဲ့အထိအပြင်းထူလို့မဝသေးတဲ့အတွက်ဆက်ပြီးအပြင်းထူနေအောင်မယ်လို့ပြောပါတယ်။စားတော့ဆိုင်မှာလှုပ်လှုပ်တဲ့မျိုးသမီးတူကတော့ကလေးတွေကိုသူ့ခင်ပိုးနဲ့တခြားမိသားစုဝင်တွေနဲ့တလှထားခဲ့ပြီးအပြင်းထူပြိုင်ပွဲလာဝင်တာဖြစ်ကြောင်းသူကပြောပါတယ်။သူကအခုမှပဲအားရတယ်လို့လည်းဆိုပါတယ်။အသက်33နှစ်ရွယ်ဘောလုံးသင်းမန်နေဂျာတယောက်ကတော့ဒုတိယကြိမ်ဒီပြိုင်ပွဲကိုဝင်တာဖြစ်ပြီးအဆုံးထိပြိုင်ပွဲဝင်သွားဖို့တနိဌာန်ချထားတာပါ။အပြင်းထူပြိုင်ပွဲမှာအနိုင်ရရင်တော့အမေရိကန်ဒေါ်လာ1066ဒေါ်လာနဲ့ညီလာတဲ့ယူရို1000စုပေးရမှာဖြစ်ပါတယ်ခင်ဗျာ
။မိတ်ဆက်ပြောင်းသူကယ်လီဖိုးနီးယားပြည်နယ်ကခွေးစစ်ပင်ညက်သူတယောက်ကတော့ရိုးရိုးစံသားယုံတွေမကအယုတ်ကလေးလားအထင်မှားရအောင်လို့ခွေးတွေကိုအလားဆင်ပေးနေပါလေ။ဘရာဇီးနိုင်ငံမှာကြီးပြင်းခဲ့တဲ့ဂေဘရီယယ်ဖီတိုဆာကအသက်17နှစ်အရွယ်ကလေးကခွေးစစ်ပင်ညက်တဲ့အလုပ်ကိုဝါသနာပါလာတာပါ။အခုတော့သူ့စီမှာကေတာဖို့ခွေးတစ်ကောင်ကိုဒေါ်လာ900ကနေ1200ကျပ်ကုန်ကြမှာဖြစ်ပါလေ။
တချို့သခင်တွေကပွဲတစ်ခုခုသွားเสียရရှိလို့ခွေးကိုအလားလာပြင်ကြတာဖြစ်ပြီးတချို့ကြတော့လည်းမတန်ဆွမ်းကလေးတွေအထက်စိတ်ဓာတ်ရာကုသရနေရာမှာသုံးနေခွေးတွေကိုအလားပြင်မှုခေါ်လာတတယ်ဆိုပြီးသူကပြောပါလေခွေးတွေအတွက်အစိတ်တော့မဖြစ်စေမယ့်ရာရံမှုကင်းစေမယ့်စိုးစိုးကိုပဲသုံးပြီးအလားပြင်ပြီးတာဆိုပြီးသူကပြောပါလေအခုချိန်ထိဆိုရင်ခွေးအကောင်ကြီးရာနေချီသူကအလားပြင်ပေးမှုပြီးတော့တခါတော့ကဆိုရင်ရေသားကင်ဆာဖြစ်ပြီးတော့ကင်ဆာကင်းဝေးကြောင်းအထိမ့်မဆင်နွှဲမဲ့သခင်အတွက်သူ့ခွေးရဲ့ကိုယ်ပေါ်မှာအသေးနှလုံးဒီဇိုင်းဖန်တီးပေးခဲ့တယ်ဆိုပြီးတော့လည်းသူကပြောပါလေဒီနာကသူတွေအားလုံးအပျော်ကူးဆက်စေတဲ့အတွက်ခွေးစံတာအလုပ်ကိုနှစ်သက်တဲ့အကြောင်းသူကပြောပါလေရှင
်ဒေါ်လာ3သန်းနဲ့ရောင်းချမဲ့ဂျပန်သိပ္ပံကာတွန်းနဲ့ဆက်ရုပ်ကြီးတွေအကြောင်းရင်ပြင်းနိုင်သမျှပြင်းလို့ကောင်းမဲ့အပြင်းပြိုင်မွေးတွေအကြောင်းတွေကိုမက်ဤတန်စင်နဲ့ကိုဝင်းခန့်မောင်တို့ကကဘာတလွှားထူးခြားတဲ့သတင်းတွေအစီအစဉ်ကနေပြီးတော့တင်ဆက်ပေးသွားတာဖြစ်ပါတယ်ရှင် VOA American
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတိုင်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ပြပြန်နဲ့ထည့်ရရှိနိုင်ပါပါVOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ10ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM ထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်တွေကို line to meter 3251တို့ပြင် line လက် meter 190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ကြန့်ရှိနေတဲ့အချိန်တွေကိုသတင်းအချင်းချုပ်ကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့ကကုန်တိုင်းတစ်ခုမှာတီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းတည်ဆုံးခဲ့သူတွေအတွက်အနစ်နာခြေဖြစ်တဦးကိုဘတ်ငွေ 6.2 တန်းပေးသွားမယ်လို့ထိုင်းဆိုရကပြောပါရယ် CN Paragon ကုန်တိုင်းမှာအောက်တိုဘာလ3ရက်နေ့ကစိတ်ဝေဒနာခံစားနေရတဲ့လူငယ်တဦးတနက်နေ့ပစ်ခတ်မှုကြောင့်မြန်မာအမျိုးသမီးတဦးနဲ့တရုတ်ခီးသွားအမျိုးသမီးတဦးတည်ဆုံးခဲ့တာနဲ့ပတ်သက်လို့မိသားစုတွေကိုထိုင်းဆိုရနဲ့ကုန်တိုင်းလုပ်ငန်းရှင်တွေပူးပေါင်းပြီးရော့ကျေးပေးသွားမယ်ပမာဏကိုခီးသွားတဲ့အားကစားဝင်ကြီးဆူဒဝွန်ဝမ်ဆူပကစ်ကိုဆွန်ကသတင်းတောက်တွေကိုပြောပါရယ်အခုပေးမဲ့နေ့နာခြေကတော့တည်ဆုံးသူအတွက်ဆိုရထံကဘတ်ငွေ1,000,000နဲ့ပရဂွန်ကုန်တိုင်းကနေ့နာခြေဘတ်5တန်းစုစုပေါင်းတဦးကို6,200ဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်ဒရယသူတဦးချင်းကိုလည်းပရဂွန်ကုန်တိုင်းကထိုင်းဘတ်ငွေ3,000ပေးမှာဖြစ်ပြီးတော့အစိုးရဘက်ကတော့5,000စုစုပေါင်း3,000ခွဲစီပေးသွားမယ်လို့ထိုင်းခီးသွားဝန်ကြီးကပြောပါတယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်ရိုးတရုတ်ကျေးရွာမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မနေ့17နှစ်လောက်ကစစ်ကြံဘုံဒီတလုံးပေါက်ကွဲခဲ့တဲ့အတွက်ကလေးတဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ပါတယ်ပေါက်ကွဲမှုကြောင့်17နှစ်အရွယ်ကလေးတဦးသေဆုံးပြီးတော့10နှစ်အရွယ်ကလေး2ဦးဒဏ်ရာရခဲ့ပါတယ်ကလေးတွေဟာစစ်ဘေးဒုက္ခသည်စခန်းအနီးနားကရလာတဲ့ဒီစစ်လက်ကြံဘုံဒီတလုံးကိုဂဲနဲ့ထုလိုက်တာကြောင့်အခုလိုပေါက်ကွဲရတာဖြစ်တယ်လို့အဲ့ဒီဒုက္ခသည်စခန်းကတာဝန်ရှိသူတဦးက VOE ကိုပြောပါရယ်ဒဏ်ရာရသွားတဲ့ကလေးနှစ်ဦးကိုတော့ဆေးရုံကိုပို့ထားပြီးတော့မစိုးရင်ရဘူးလို့လည်းသူကဆက်ပြောပါရယ်အဲ့ဒီရိုတရုတ်စစ်ဘေးဒုက္ခသည်စခန်းမှာကျောက်တော်မြို့နယ်နဲ့ပလောဝမြို့နယ်တွေကနေရက်မပြန်ရသေးတဲ့စစ်ဘေးဒုက္ခသည်200ကျော်လောက်ထိနေထိုင်နေပါရယ်ရှင်အစ္စရေးနိုင်ငံထဲမှာဟာမတ်စစ်သွေးကြအုပ်စုကမမျှော်လင့်မဲ့ရုတ်တရက်တိုက်ခိုက်ခဲ့ပြီးတရက်အကြာဒီကနေ့မှာတော့လက်ကျန်ဟာမတ်စ်အဖွဲ့ဝင်တွေကလိုက်လံနှိမ်နင်းနေကြောင်းအစ္စရေးစစ်တပ်ကပြောပါရယ်ဒီစစ်စင်ရေးအတွင်းဟာမတ်စစ်သွေးကြအဖွဲ့ဝင်ပေါင်းရာနဲ့ချီတေဆုံးဖမ်းဆီးနိုင်ခဲ့တယ်လို့အစ္စရေးစစ်ဖက်အရာရှိတဦးကဒီနေ့ပြောပါရယ်ဂါဇာကမ်းမြောင်အခြေစိုက်ပါလက်စတိုင်းစစ်သွေးကြအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့စနေနေ့ကအစ္စရေးတပ်တွေရှိနေတဲ့နေရာအများပြားကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါရယ်အဲ့ဒီထဲမှာအစ္စရေးတောင်ပိုင်းစီးပွားရေးအချက်အချာမျိုးဖြစ်တဲ့စက်ဒရော့ကိုလည်းဟာမတ်စ်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စနေနေ့ကဝင်ရောက်တိုက်ခိုက်မှုအတွင်းဟာမတ်စ်တပ်ဖွဲ့ဝင်ပေါင်း1,000လောက်ပါဝင်ကြောင်းအစ္စရေးစစ်တပ်ကပြောပါရရှင်။
ဟုတ်ကဲ့ပါမန်ဂျီ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို bamis.voenews.com အင်တာနက်ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တည်းမှာပဲဖန်ယူနိုင်နိုင်ပါတယ်။ဒါပြင်အဲ့ဒီမှာသတင်းတွေစောင့်မတွေတွေးဆမေးမြန်းကန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မီဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်။တော်တော်ရှင်များအားလုံးစိတ်ရောကိုယ်ပါကျန်းမာချမ်းသာစွာနဲ့ကောင်းကောင်းအိပ်စက်နားယူနိုင်ကြပါစေ။ကျွန်မခင်လေးပါ။